နိုင်ငံတော်ဝန်တိုင်းနယ်ပြည်နယ်ရှိကူကမြို့နယ်ပေါင်း38မြို့နယ်ကိုစစ်အုပ်ချုပ်ရေးမာရှယ်လော့အဖြစ်မြန်မာစစ်တပ်ကအာဏာသိမ်းကာလအနည်းငယ်ပြည့်ချိန်မှာတတ်မှတ်လိုက်ပါတယ်စစ်အုပ်ချုပ်ရေးအဖြစ်သတ်မှတ်ခံထားတဲ့မြို့နယ်တချို့မှာညမထွက်ရအမိန့်ထုတ်ကန့်သက်တာတွေလှုပ်လာတဲ့အတွက်စစ်ရေးပဋိပက္ခရှိတဲ့နယ်မြေတွေမှာတော့စစ်စင်ရေးတွေပိုးပြီးတော့တိုးလာနိုင်ပါတယ်ဒီအကြောင်းပေးပို့ချက်ကိုဆက်ပြီးတော့နားဆင်ပါရှင်ချင်းပြည်နယ်စကိုင်းတိုင်းမကွေးကယားပဲခူးမွန်းကရင်နဲ့တနင်္လာရီတိုင်းထဲမှာရှိတဲ့မြို့နယ်ပေါင်း38မြို့နယ်ကိုစစ်အုပ်ချုပ်ရေးမာရှယ်လော့အမိန့်ကိုဖက်ပြိုင်လာနေရက်ပြီးခဲ့တဲ့ကြာရာပတိနေ့မှာစစ်ကောင်စီဘက်ကထုတ်ပြန်ခဲ့ပါတယ်။တပ်မတ်နယ်မြေအတွင်းလုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့နယ်မြေအေးချမ်းသာရေးကိုထိထိရောက်ဆောင်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့အုပ်ချုပ်ရေးနဲ့တရားစီရင်ရေးဆိုင်ရာစစ်အုပ်ချုပ်ရေးအာဏာကိုကျင့်သုံးဖို့ဆိုပြီးတော့စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုမာရှယ်လော်ထုတ်ပြန်လိုက်တဲ့အပေါ်ပြည်ထောင်စုရှင်းနေမြအဖွဲ့ဥက္ကဋ္ဌတရားလွှတ်တော်ရှင်နေကြီးဦးကြည်မင်းကတော့တာဟာပြည်သူတွေကို၆လံလိုက်တာဖြစ်တယ်လို့သုံးသပ်ထားပါတယ
်။မာရှယ်လော်ထုတ်ပြန်ဆိုတော့တိတာပြည်သူတွေ၆ထားပေါ့။သူတို့ဘာအောင်မလဲမာရှယ်လော်ကြီးလာပြီးအမားတော့အဲ့ဟာမာရှယ်လော်မလာလဲပဲအမာရှယ်လော်လိုပဲလုပ်နေတာပဲလေ။ဒါကြောင့်ထပ်ပြီး၆လိုက်တာပေါ့ဗျာနော်။ပြီးတော့သူတို့လူတွေကိုလည်းရဲစေးတင်ပေးထားပေါ့။မင်းတို့လှုပ်ရှားလှုပ်တော့ဘာမှကြောက်ကြမလို့အဲသူတို့လူတွေရဲစေးတင်ပေးတာပြည်သူကြတော့၆ပြီးသူတို့လူဆိုရဲစေးတင်ပေးတာပေါ့ဒါလို့မမာပြည်ရင်းနဲ့ပြီးပါမှာတော့လုံးဝသိခါကြာသွားတာပေါ့နော်သူတို့မဟုတ်ချုပ်နိုင်တော့ဘူးဆိုတာသိကြသွားတာပေါ့နော
်စစ်တပ်အာဏာသိမ်းကာလနည်းနည်းပြည့်ချိန်မှာတိုင်းပြည်ရဲ့အခြေအနေပုံမှန်မရောက်သေးလို့အရေးပေါ်အခြေအနေနောက်ထပ်၆လတက်တန်းတိုးခဲ့ပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမြောင်လိုင်ကနိုင်ငံရင်းကမြို့နယ်ပေါင်း132မြို့နယ်ကိုလုံခြုံရေးအပြည့်အဝထိန်းချုပ်နိုင်ခြင်းမရှိဘူးလို့ပြောထားပါတယ်တော်လရင်အင်အားစုတွေအားကောင်းတဲ့စကိုင်းတိုင်းထဲမှာလဲဆက်သမြုပ်နယ်ကိုမာရှယ်လော်သတ်မှတ်ထားတာပါအင်းတော်ဗမောက်ကောလင်းပင်လေကူးမြောင်ဆလင်းကြီးပလဲရင်းမပင်ခင်ဦးနဲ့တစဲအပါဝင်ရေဦးမြို့နယ်တို့ဖြစ်ပါတယ်ရင်းမပင်မြို့နယ်မှာတော့အပြောင်းအလဲကြီးကြီးမားမားမရှိသေးပဲစစ်ကောင်စီဘက်ကပုံမှန်အတိုင်းစစ်ကြောင်းထိုးတာတွေပဲဆက်ရှိနေတယ်လို့ဒေသခံသူကပြောပါတယ
်စကိုင်းတိုင်းနဲ့မာရှယ်လော်တို့ပြီးတော့လောလောဆယ်အခုဖိုးဝင်အောင်မှာစေကြောင်းထိုးနေစေကြောင်းကဒီဘက်မှာလက်ပတ်ထိုးနေတော့မှဒီကြားထဲမှာစေကြောင်းထိုးနေတော့ဘာပြောင်းလဲမှတော့မရှိသေးပါဘူ
းချင်းပြည်နယ်မှာလဲတီးတိန်တွန်းဆန်ဖလန်းကံပလက်မတူပီနဲ့ထန်တလန်အပါဝင်ဟာခါမြို့နယ်တို့ကိုစစ်အုပ်ချုပ်ရဲ့အမိန့်ထုတ်ပြန်ထားပါတယ်အမိန့်ထုတ်ပြီးနောက်တနေ့မှာပဲညမထွက်ရအမိန့်ကိုလဲရက်ွက်တွေထဲမှာလိုက်လံတတိပေးတာရရှိတယ်လို့ဟာခါဒေတာခန်သူကပြောပါတယ
်အကုန်လုံးကတော့စိတ်တော်မမောင်သေးဘူးဆိုပေမဲ့အရင်ကတော့ကျွန်တော်တို့9နိုင်ခွဲဆိုလို့ပေါ့မုတ်ကြော်ပို့သွားတာလေအခုအဲ့လိုတော့သွားလို့မရတော့ဘူးပေါ့6နိုင်ကြော်မှပဲထောက်ခွင့်ပြုတာဆို6နိုင်ကြော်မှပဲထွက်ကြတာပေါ့နော်မနက်ပိုင်းကိုလေဟုတ်ညနေဆိုရင်လည်းအဲ့လိုမျိုးလင်းနေသေးပေမဲ့အဲ့လို6နိုင်ဆိုတော့ကျွန်တော်9နိုင်ခွဲလောက်ပြန်လာတော့ပါတော့အဲ့လိုပဲလောက်ကြတာပေါ့ဟုတ
်ချင်းပြည်နယ်မင်းတပ်မျိုးကတော့2023ခုနှစ်မေလကတည်းကစစ်အုပ်ချုပ်ရေးသတ်မှတ်ထားတာပါစေအုပ်ချုပ်ရေးတမတ်ထားတဲ့မြို့နယ်တွေမှာညမထွက်ရအမိန့်အပြင်လူ9ဦးထက်ပိုပြီးတော့မစုဝေးရဆိုတော့ကန့်သက်ချက်တွေကိုလည်းမြို့နယ်အတော်များများမှာလိုက်လံကြေညာထားတယ်လို့ဒေသခံတွေကပြောပါတယ်စေအုပ်ချုပ်ရေးနဲ့တရားစီရင်ရေးကိစ္စတွေကိုမာရှယ်လော့ထုတ်ထားတဲ့မြို့နယ်တွေမှာစစ်ခုံရုံးကသာဆုံးဖြတ်မှာဖြစ်ပြီးအဲ့ဒီမြို့နယ်တွေမှာတရားဥပဒေစိုးမိုးမှုလုံးဝမရှိတော့ဘူးလို့ရှင့်နေဦးကြည်မင်းကထောက်ပြပါတယ်အဲ
့ဒီနေရာတွေမှာတော့တရားဥပဒေစိုးမိုးမှုကလုံးဝဆိတ်သုံးသွားပြီပေါ့နော်အဲ့လိုလေစစ်ခုံရုံးတွေဖွဲ့တော်မှာလေညမထွေးအပိတ်ကြီးလက်သူ့ထုတ်မယ်လူ9ယောက်တည်းပို့မစုပါစွာလေမတင်ငါရင်ပြစ်တတ်မယ်ဖမ်းမယ်အဲ့လိုမျိုးကြီးပေါ့အဲ့တော့လူခုရေးကိစ္စတွေမပြောနဲ့ဘာမှအပြောမခံဘူ
းစစ်အုပ်ချုပ်ရဲ့အာဏာကျင့်သုံးနိုင်တဲ့အခုမြို့နယ်38မြို့နယ်အပအဝင်စစ်အာဏာသိမ်းပြီးအစောပိုင်းမှာလဲရန်ကုန်တိုင်းထဲကလိုင်သာယာရွှေပြည်သာမြောက်ဒဂုံတောင်ဒဂုံဒဂုံစိတ်ကန်းနဲ့မြောက်ကလာပါမြို့နယ်တို့ကိုမာရှယ်လော့ထုတ်ပြန်ထားပါတယ်